င်္ဂလာပါခင်ဗျာ2024ခုနှစ်စက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရေးစီတူပါပါဒီကနေ့ညပိုင်းစီစဉ်မှာအညာဒေသကိုစစ်ကောင်စီတပ်ထိုးစစ်ပို့လုလာတဲ့အကြောင်းနဲ့အတူနောက်ဆုံးရသတင်းတွေကိုထုတ်လွှင့်သွားမှာပါခင်ဗျာအာရခတက်တော်အေကယာယီအချင်းစခန်းအဖြစ်အသုံးပြုနေတဲ့မောင်နှောမျိုးကနေကြားဆောင်တပ်ဖွဲ့ကွဲနတ်ခခနှင့်စခန်းနေရာကိုစစ်ကောင်စီတပ်ကစက်တင်ဘာလ9ရက်နေ့ညပိုင်းမှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စစ်တုံးပန်းနေအပါအဝင်အချင်းသား50ကျော်တေဆုံးသွားတယ်လို့အေကသတင်းထုတ်ပြန်ပါတယ်တေဆုံးသူတွေထဲမှာမောင်နှောမျိုးသိန်းတိုက်ပွဲအတွင်းဖမ်းဆီးရမိတဲ့စစ်တုံးပန်းတွေအာစာ RSO နဲ့စစ်ကောင်စီတပ်တင်းနှင်းဆင်းပေးထားသူတွေရခိုင်လွတ်မြောက်ရေးပါတီ ALP နဲ့ဆက်ဆက်သူတွေနဲ့တခြားအကျဉ်းသားတွေပါဝင်ပါတယ်။ဒဏ်ရာပြင်းထန်သူတွေနဲ့အသက်အန္တရာယ်ဆိုးရင်ရသူတွေလည်းအများပြားရှိနေတယ်လို့ဆိုပါတယ်။မနေ့ကတရက်ထဲမှာပဲမောင်းတော်မြို့၃မိုင်နဲ့ဝေတာလီရွာက UN အဆောက်အုံတို့ကိုလည်းစစ်ကောင်စီတပ်ကဘုံကျဲတိုက်ခတ်ခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မကွေးတိုင်းမင်းတုံမြို့နယ်ရွာတိရွာကိုစစ်ကောင်စီတပ်ကစက်တင်ဘာလ9ရက်နေ့မှာလေကြောင်းကနေဘုံကျဲတိုက်ခိုက်တယ်လို့မြေပြင်စစ်ကြောင်းကနေလည်းရွာတွေကိုဝင်ရောက်စီးနင်းပြီးရွာသားတချို့ကိုဖမ်းဆီးခဲ့တယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။ဖြူကန်လေကြီးတောင်နဲ့ခုံတိုင်ချင်းရွာတွေကလူ40ခန်းကိုဖမ်းဆီးခဲ့ပြီးစက်တင်ဘာလ10ရက်နေ့မနက်စစ်ကြောင်းထွက်ချိန်ဖမ်းဆီးထားသူအလုံးနီးပါးကိုပြန်လွတ်ပေးခဲ့ပေမဲ့ဒေသခံ9ဦးကိုတော့လမ်းပြအဖြစ်ထပ်မံဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ကလေကြောင်းတက်ခိုက်တာနဲ့စစ်ကြောင်းထိုးနေတဲ့ရွာတွေဟာရခိုင်ရိုးမအနီးကရွာတွေဖြစ်ပါတယ်ခင်ဗျာ။ပြစ်ဒဏ်ကိလုံခွင့်ရနေတဲ့မြန်မာစစ်တပ်ကိုနိုင်ငံတကာကအရေးယူပြီးကျူးလွန်ခဲ့တဲ့လုပ်ရက်တွေအတွက်တာဝန်ယူရမယ်လို့ဗြိတိန်အစိုးရကပြောလိုက်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်နေရာ IMM ရဲ့အစီရင်ခံစာအပေါ်58ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာအပြန်အလှန်ဆွေးနွေးခဲ့တာလို့ဗြိတိန်အစိုးရကစက်တင်ဘာလ9ရက်နေ့မှာထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာ IMM ရဲ့နောက်ဆုံးအစီရင်ခံစာအရအရက်သားတွေဟာတရားလက်လွတ်တပ်ဖြတ်ခံရတာနေအိမ်တွေမိရှုခံရတာနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကျူးလွန်ခံနေရတယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာကမြန်မာစစ်တပ်တာဝန်ခံမှုရှိစေရေးကြိုးပမ်းနေချိန်မှာအခြေအနေတွေတင်းမာမှုတွေကြော့ကြပြီးပြည်သူတွေကိုကာကွယ်ပေးနိုင်မယ့်နည်းလမ်းတွေကိုရှာဖွေရမယ်လို့ဗြိတိန်အစိုးရကတိုက်တွန်းထားပါတယ်ခင်ဗျာ။စစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကအပြည်ပြည်ဆိုင်ရာချက်ချေနီကော်မတီ ICRC ဥက္ကဋ္ဌမစ္စစ်မချန်နာစပိုဂျာယစ်နဲ့စက်တင်ဘာလ9ရက်နေ့ကနေပြည်တော်မှာတွေ့ဆုံချိန်မြန်မာစစ်တပ်ကဂျနီဗာကွန်ဗင်းရှင်းနဲ့အညီဆောင်ရွက်နေကြောင်းပြောဆိုခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဂျနီဗာကွန်ဗင်းရှင်းရဲ့သဘောတူညီချက်တွေမှာပါရှိတဲ့အရေးကြီးဆုံးစီးမျဉ်းကစစ်ပွဲမှာရက်ဆက်တဲ့အတိုင်းအတာကိုကန့်သက်ထားတာပါ။တိုက်ပွဲနဲ့ပါဝင်ပတ်သက်မှုမရှိတဲ့အရက်သားတွေ၊ဆေးဝန်ထမ်းတွေ၊ကယ်ဆေးလူသားတွေကိုဂျနီဗာကွန်ဗင်းရှင်းမှာအကာအကွယ်ပေးထားပေမဲ့ဒီလာထဲမှာပဲရခိုင်ပြည်နယ်၊ရှမ်းပြည်နယ်နဲ့မကွေးတိုင်းတို့ကရက်သားတွေရှိနေတဲ့နေရာတွေကိုစစ်ကောင်စီကနေ့စဉ်ရက်ဆက်ဆိုလိုဘုံကျဲတက်ခတ်ခဲ့လို့စုစုပေါင်းလူ100ထက်မနည်းသေဆုံးခဲ့ပါတယ်။ ICRC ဥက္ကဋ္ဌရဲ့မြန်မာပြည်ခီးစင်နဲ့ပတ်သက်လို့ ICRC ဘက်ကထုတ်ပြန်ချက်မှာတော့စစ်ကောင်းဆောင်နဲ့တွေ့ဆုံချိန်မှာပြည်ပကဒေသတွေကိုတွားရောက်ခွင့်နဲ့လူသားချင်းစာနာမှုအကူအညီတွေပို့ပေးနိုင်ခွင့်ရဖို့တိုက်တွန်းခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်မှာဒီကနေ့မနက်ကစလို့မိုးကြီးပြီးရေကြီးရေလျှံနေတာကြောင့်အသက်62နှစ်အရွယ်အမျိုးသမီးကြီးတူရေထဲနစ်မြုပ်သေဆုံးသွားတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။မိုင်းကန်မြို့ကန်တွေပြောပြချက်အရနှစ်ပေါင်း50အတွင်းအဆိုးဆုံးရေကြီးတာဖြစ်ပြီးအင်ဂျင်200လောက်ရေပေးတင်နေပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းထိုင်းမြန်မာနယ်စပ်ကတာချီလေးမြို့မှာလည်းစက်တင်ဘာလ9ရက်နေ့ကစပြီးမဲဆိုင်ချောင်းရီမြင့်တက်လာတာကြောင့်ရေကြီးရေလျှံနေတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကလည်းမဲဆိုင်ချောင်းရီဟာတာချီလိမ့်မြို့မှာစိုးရင်ရေမတ်အထက်တဘေကွဲကျော်ရောက်ရှိနေပြီးနောက်တစ်ရက်အတွင်းတဘေကန့်ထပ်မံမြင့်တက်လာနိုင်တယ်လို့စက်တင်ဘာလ9ရက်နေ့မနေ့ကအသိပေးထားပါဗျာခင်ဗျာမြန်မာနိုင်ငံကငွေလင်ခိုင်းမှာပိတ်မိနေတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုကယ်ဆယ်ဖို့ကြိုးပမ်းနေတယ်လို့အင်ဒိုနီးရှားအစိုးရကမနေ့ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာအခကျင်းဝင်မရဘဲအတင်းအဓမ္မအလုတ်စီခန့်ခံရပြီးလျှက်စနေပါ short တိုက်ခံရတာကြောင့်အင်ဒိုနီးရှားနိုင်ငံသားတွေကအကူအညီတောင်းတဲ့ရုပ်သံ online ပေါ်မှာပြန့်နှံ့လာပြီးတဲ့နောက်ကယ်ဆယ်ရေးလွတ်ဖို့ပြင်ဆင်ကြတာလို့ Bina News သတင်းဌာနကဖော်ပြပါဗျ။မြန်မာနိုင်ငံမှာပိတ်မိနေတဲ့အင်ဒိုနီးရှားနိုင်ငံသား108ယောက်ထဲက44ယောက်ကိုကယ်ဆယ်နိုင်ခဲ့ပြီး 63ဦးကတော့အကူအညီကိုစောင့်ဆန်းနေတယ်လို့ဆိုပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။ဒသနစက်ကွန်စစ်စင်ရဲ့ဒုတိယပိုင်းအတွင်းနယ်မြေတွေလက်လွတ်ဆုံးရှုံးခဲ့ရတဲ့စစ်ကောင်စီဟာအညာဒေသမှာထိုးစစ်ဆင်တာတွေပိုစိတ်လာပြီးလေကြောင်းရောလက်နက်ကြီးနဲ့ပါနေ့စဉ်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဩဂတ်စ်လ1ရက်နေ့ကနေဒီကနေ့ထိတလာခွဲအတွင်းစကိုင်းတိုင်းမကွေးနယ်မန္တလေးတိုင်းမှာရှိတဲ့ရွာပေါင်း80ကျော်ကလူဦးရေ4000နီးပါးနေရက်စွန့်ကွာထွက်ပြေးနေရတယ်လို့ဒေသခံတွေနဲ့ကူညီနေသူတွေကပြောပါတယ်။ဒီအကြောင်းကိုမထက်ထက်အင်ဒရာအောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
။စစ်ကောင်စီတပ်ဟာစကိုင်းမကွေးနယ်မန္တလေးတိုင်းတွေကိုတကြောပြန်ထိုးစစ်ဆင်တာတွေပြန်စတင်ပြီးတရွာဝင်တရွာရက်စီးနင်းတိုက်ခိုက်နေတဲ့အပြင်လေချောင်းကနေဘုံကျဲတာတွေပိုစိတ်လာတယ်လို့ဒေသခံတွေနဲ့စစ်ဘေးဒုက္ခသည်အရေးကူညီနေသူတွေကပြောပါတယ်။ဒီတိုင်းဒေသကြီး၃ခုကဒေသခံတွေနဲ့အကူအညီပေးနေသူတွေပြောပြချက်အရဩဂုတ်လ၁ရက်နေ့ကနေစက်တင်ဘာလ၁ရက်နေ့အထိတလခွဲလောက်အတွင်းအဲ့ဒီဒေသမှာရှိတဲ့ရွာပေါင်း80ကျော်ကလူဦးရေ4000နီးပါးနေရစွန့်ခွာထွက်ပြေးနေရပါတယ်။စတေမလာရှိရနေကလေချောင်းနဲ့တိုက်ခိုက်ခံရတဲ့နထိုးကြီးမြို့နယ်စုရစ်ကုံရွာကန်တွေကတော့လေချောင်းရံရောက်တောတောင်နေတဲ့ရွှေ့ပြောင်းနေထိုင်ရတယ်လို့အမည်မဖော်လိုတဲ့စုရစ်ကုံရွာကန်တယောက်က RFA ကိုပြောပါတယ်
။ဒီကတက်ကြအဝါပြူတာပေါ့ဗျာ။ဟိုမန်ပြောရင်တော့ပြည်သူလူထုကြောင်ချင်းချောက်ပြည်သူရဲ့အိမ်ကိုနေ့တွင်ရက်ဆက်တိုက်တန်းနေတာလို့ဖြစ်စီနေတဲ့ပုံစံဖြစ်နေပါဗျာ။ရွာထဲကမနေရတော့ဘူးယူ။ရွာဆိုရင်တော့၆ကန်တော့ညရွာထဲကိုဝင်းမွန်းညီဝင်းမွှတ်ဒီချိန်ဆိုရင်ရွာထဲမွန်ရတော့အဲတောတောင်နေထဲမှာနေရတော့လားလေ
။မကွေးတိုင်းမှာရွာ၁၀ရွာကျော်ကဒေသခံ၈000ကျော်။မန္တလေးတိုင်းမှာရွာပေါင်း30ကျော်ကဒေသခံ1000ကျော်နဲ့စကိုင်းတိုင်းမှာရွာပေါင်း40ကျော်ကဒေသခံ2000နီးပါးနေရစွန့်ခွာထွက်ပြေးနေရတာပါ။မီးရှို့ဖျက်ဆီးခံရတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Data for မြန်မာအဖွဲ့ကတော့2024ခုနှစ်ပထမနှစ်ဝက်အတွင်းမှာစစ်ကောင်စီတပ်မီးရှို့မှုကြောင့်စကိုင်းမကွေးနဲ့မန္တလေးတိုင်းကနေအိမ်1000ကျော်မီးလောင်ပျက်စီးခဲ့တယ်လို့စတေမလာ10ရက်နေ့ဒီနေ့မှသတင်းထုတ်ပြန်ပါတယ်။မန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံတစ်ယောက်ကအညာဒေသဟာစစ်ရေးအရာအရေးပါတာကြောင့်အခုလိုထိုးစစ်တွေရှိနေတာလို့ RFA ကိုပြောပါတယ်
။နောက်ဒီအညာဟာအဲ့တော့နိုင်ငံရေးရပြောမယ်ဆိုရင်လည်းအင်မတန်မှအားကောင်းတဲ့နယ်မြေကြီးဖြစ်တယ်။ဒီအညာကနေပြီးတော့ပေါ့အထောက်အောက်ပေါ့ကျွန်တော်တို့ရှမ်းမြောင်းနဲ့ကချင်စစ်ဒေသကချင်ဒေသနဲ့အဲနောက်တစ်ခုကကျွန်တော်တို့ဒီမန္လေးတိုင်းနဲ့ပေါ့နော်အဓိကတော့ဆက်ဆက်မှုမျိုးအနေထားမျိုးနောက်ဒီကျွန်တော်တို့စုမှုနယ်မြေများများရတဲ့အနေထားတစ်ဆက်တစ်ဆက်ထဲဆိုရင်သူ့အတွက်အင်မတန်မှတနိုင်ငံလုံးအတိုင်းအတာအရာကိုချိန်ချောက်နိုင်တဲ့အနေထားမျိုးအဲသူတို့လည်းဒါကိုတွက်ဆထားပြီးသားဖြစ်ပါဘူး။
တကြောပြန်၁၂ဆက်ခွန်စစ်စင်ရေးအတွင်းမန္တလေးတိုင်းတဲကစင်ကူးနဲ့မိုးကုတ်မြို့နယ်ကိုမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့တပ်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL တို့ကတိုက်ခိုက်သိမ်းပိုက်ထားပါရရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။တရုတ်စီမံကိန်းအကျိုးစီးပွားနဲ့ပတ်သက်ပြီးစစ်ကောင်စီအပြင် EAO နဲ့ PDF တွေကိုပါထိတွေ့ဆက်ဆံရေးမူဝါဒအတိုင်းတရုတ်ကချဉ်းကပ်နေတယ်လို့နိုင်ငံရေးလေ့လာသူတွေကပြောပါတယ်။ဒီအကြောင်းကို RFA ဝိုင်းတော်သူမက်ခတ်မာကတင်ပြပါလိမ့်မယ်ခင်ဗျာ။
တရုတ်စီမံကိန်းနေနဲ့သူတို့နိုင်ငံသားတွေကိုကာကွယ်ပေးဖို့တရုတ်နိုင်ငံသားရေးဝန်ကြီးနဲ့တရုတ်တန်အမတ်ကြီးမစ်မာဂျာတို့ကစစ်ကောင်စီကိုအောက်ကလာထဲမှာ၃ချိန်တိုင်တိုင်ပြောဆိုခဲ့တယ်လို့စစ်ကောင်စီဘက်ကလည်းအစွမ်းကုန်ကာကွယ်ပေးမယ်လို့ကတိပြန်ပေးတဲ့အကြောင်းတရုတ်ရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။အရင်ကစစ်ကောင်စီထိန်းချုပ်ခဲ့တဲ့တရုတ်စီမံကိန်း၁၀ခုကိုအခုတော့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေနဲ့ PDF တွေကအပြစ်အဝထိန်းချုပ်ထားတယ်လို့ ISP မြန်မာရဲ့ပြီးခဲ့တဲ့ဩဂုတ်လ19ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့တအန်းအဖွဲ့ကိုမေးကြည့်တော့ရှမ်းပြည်နယ်မြောက်ပိုင်းမှာသူတို့ထိန်းချုပ်ထားတဲ့စီမံကိန်းတွေအကုန်လုံးလက်တလုံးမှာရပ်ထားတယ်လို့ TNL ပြောခွင့်ရသူလွေးရည်ဦးက RFA ကိုပြောပါတယ်။
အဲ့နမီတူရေမုန်းလည်းမရှိသေးတဲ့ကာလလျောက်ဒီရင်းနှီးမြှုပ်နှံမှုအလုံးကိုတော့ကျမတို့ရရင်ပိတ်ထားဆဲဖြစ်တယ်နောက်ပိုင်းမှာတော့ကျမတို့လိုအပ်တဲ့ဒီလူပေါ်လစီတွေရေးဆိုပြီးတော့မှအလုံးကိုဒီအပြန်လဲစတင်နေကိုတော့ကျမတို့ချိုးဖန်ဆောင်ရွက်နေတာမျိုးတွေလည်းရှိပါတယ်
သူတို့ထိန်းချုပ်ထားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတရုတ်နဲ့နှစ်ဖက်ပြောဆိုညှိနှိုင်းတာတွေတော့မရှိသေးဘူးလို့ TNL ကပြောပါတယ်ရခိုင်ပြည်နယ်ကကြောက်ဖြူနဲ့တန်တွဲကတရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်း6ခုလောက်ကိုအရခတ်တတော် AA ကတစိုက်တစ်ပိုင်းထိန်းချုပ်ထားတယ်လို့ ISP မြန်မာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ AA ကိုမေးကြည့်တဲ့အခါ
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာပါဝင်ပတ်သက်နေတဲ့ stakeholder တွေအားလုံးကတောင်ကျိုးစည်းဝါးတွေကိုကာကွယ်ပေးကြဖို့လို့ကျွန်တော်တို့ကနောက်ကျောက်ပြောနေတာရှိတယ်။ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့က statement ထုတ်ပြီးတော့ကိုဒီနိုင်ငံခြားယဉ်ကျေးမှုမှုတွေနဲ့ပတ်သက်ပြီးတော့ဒါချင်းချင်းလေးလေးပြောထားတာဖြစ်ပါတယ်။အဲ့ဒီအတိုင်းလည်းကျွန်တော်တို့ဆက်လက်ပြီးတော့မှညှိနှိုင်းနေတာဖြစ်ပါတယ်။
စစ်တပ်အရာရှိထောင်းနေနဲ့ဖွဲ့စည်းထားတဲ့တင်နစ်ကမဟာဗျူဟာလိလာရဲ့အဖွဲ့ကိုမေးကြည့်တဲ့အခါမှာအမှုဆောင်ညွှန်ကြားရေးမှူးဦးသိန်းထွန်းကတရုတ်အစိုးရကအာဏာရှိတဲ့သူတွေနဲ့ပေါင်းပြီးတော့သူ့စီမံကိန်းတွေကိုခုခံကာကွယ်လိုက်မယ်လို့သုံးသပ်ပါတယ်။တရု
တ်ကဒီနိုင်ငံမှာလက်ရှိတောင်းဝန်ယူနေတဲ့ဘဝအစိုးရပေါ့သူတို့နဲ့ပဲကစားကြုံမှာဖြစ်တဲ့လို့ကြောင့်ဘဝအစိုးရနဲ့ပဲဒီနိုင်ငံဆောင်ရလိမ့်မယ်။သူ့ချိုးစည်းမောင်းကိုထိနေတဲ့ဟာတွေကိုလည်းဘဝအစိုးရနဲ့ပဲလက်ကွဲပြီးတော့ပြန်ပြီးတော့ခုခံကာကွယ်ရမယ်လို့လုပ်ပါလိမ့်မယ်။
စစ်တပ်နဲ့သဘောထားမကွဲတဲ့သူတွေကအခုလိုသုံးသပ်ပြီးမြန်မာနိုင်ငံရင်းနဲ့တရုတ်အရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့အဲ့လိုမရှိမြင်ပါဘူ
းပဋိပက္ခဖြစ်ထားတဲ့နိုင်ငံတွေမှာအဲအားလုံးကိုသူမျှတစွာဆက်ဆံမယ်ဗမ်းမလိုက်ဖြစ်ဆက်ဆံမယ်ဆန်ကြီးဆန်ညွန့်နှစ်ခုမရှိဘဲနဲ့ဆက်ဆံပါမယ်ဆိုတာသူပြောပြီးသားလေ
စက်တင်ဘာလ2ရက်နေ့ကမြောက်ပိုင်းအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကကြီးညာလိုက်ပြီး TNL နဲ့ MNDA ထိန်းချုပ်ထားတဲ့ဒေသတချို့မှာလေချောင်းကနေဘုံကျဲတက်ခိုက်ခဲ့ပါတယ်စစ်ကောင်စီရဲ့အဲ့ဒီကြီးညာချက်ကြောင့်တရုတ်အနေနဲ့သူ့အကျိုးစီးပွားအတွက်တိုင်းရင်းသားလက်နက်ကင်တော်လိုင်းရေးအဖွဲ့တွေကိုချင်းကပ်လာတာမျိုးဖြစ်လာနိုင်တယ်လို့သုံးသပ်နေကြတာလည်းရှိပါတယ်ရှင
် RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ် TNL ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတိုက်ပွဲကြောင့်စီးယုံစီးကမ်းတွေပိတ်ကန်ထားပြီးတဲ့နောက်လက်နက်ကြီးကြောင့်ထိခိုက်ဒဏ်ရာရတဲ့ရဲသားတွေတပ်ကြီးရွယ်တွေနာမကျန်းသူတွေကုရမဲ့ခဲ့ကြပါတယ်အခုတော့ဒေသခံတွေစုပေါင်းဖွင့်လှစ်ထားတဲ့အခမဲ့စီကံတစ်ခုတည်းသာအာကိုရဖြစ်လာတဲ့အကြောင်းကို RFA သတင်းတောင်မက်ဒစင်လိုင်းကတင်ပြပါလိမ့်မယ်ခင်ဗျာ
။လက်နက်ကြီးကြောင့်တေဆုံးတန်ရန်ရနေတဲ့ရဲသားတွေကိုပရိုက်တာဖွဲ့တွေကအခမဲ့စီကံကိုပို့ဖို့ပြင်ဆင်နေကြတာပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာပြီးခဲ့တဲ့ဇူလိုင်လဆန်းပိုင်းကစပြီးတိုက်ပွဲတွေကြောင့်မြို့ပေါ်ကစီးရုံစီကံတွေအားလုံးပိတ်သွားပါတယ်။ဒါကြောင့်လက်နက်ကြီးတွေကြောင့်ထိခိုက်ဒဏ်ရာသူတွေတပ်ကြီးရွယ်ဦးတွေနာမကျန်းသူတွေနဲ့ကိုဝင်ဆောင်တွေအတွက်အခက်ခဲကြုံလာရကနေမြို့ကန်တွေဆီယဝန်တူနာပြုတ်နဲ့ပရိုက်တာဖွဲ့တွေစုပေါင်းပြီးဒီခမဲ့စည်းကမ်းကိုဖွင့်လှစ်ခဲ့တာပါဇူလိုင်လကနေအခုထိလူပေါင်း900ကျော်ကိုကုသပေးနိုင်ခဲ့တယ်လို့စည်းကမ်းတည်ထောင်ရာမှာပါဝင်တဲ့တီဘောမြို့နယ်စည်းမခြားပရိုက်တာအဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ
်အခုချိန်နဲ့ဆိုရင်ကျွန်တော်တို့ဒါ2လပြည့်ပြီပေါ့အဲ့နလာတော်တင်မှာကိုကျွန်တော်တို့လူနာပေါင်းကိုအဲဟို900ကျော်ကျွန်တော်တို့ကုသပေးနိုင်ခဲ့ပါတယ်နော်လူနာပေါင်း900ကျော်ကုသပေးပြီးတော့ကျွန်တော်တို့ထိခိုက်ဒဏ်ရာရလူနာတွေအားလုံးကိုလည်းကျွန်တော်ဒီမှာပဲအကုန်လုံးလုံဆောင်ပေးခဲ့နိုင်ပါတယ
်တီဘောမြို့ကန်ကိုမင်းမင်းဟာတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်ရင်းစံကေမှောက်ပြီးလက်နဲ့ဦးခေါင်းမှာထိခိုက်ဒဏ်ရာရခဲ့ပါတယ်အခုတော့ဒီစည်းကမ်းကသူ့အတွက်ရောသူ့မိသားစုဝင်တွေအတွက်ပါတခုတည်းသောအားကိုးရာဖြစ်နေတာပါ
ကျွန်တော်ဒီရောက်ဖာဒီပူလာနာမှာလက်နက်ကြီးတစ်လုံးကြာလေကြာတော့သူချောင်းကဒီကျွန်တော်တို့ညာဘက်ချမ်းဖျက်လိုက်ရအောင်ထော်ကြီးနဲ့အက်ဆီဒန့်ဖြစ်တယ်လို့ပြောတာကျွန်တော်လည်းမသိလိုက်ဘူးအဲဖြစ်တဲ့အချိန်ကျကျွန်တော်လည်းဒဇိလစ်သွားလေနောက်ရမလားမှာကျွန်တော်လည်းဒဇိပြန်ရတာ
ဒီစည်းကမ်းမှာမီးဖွားဖို့အတွက်ကိုဝင်တဲ့အယောက်40ကျော်စီးရင်ပေးထားပြီးအဲ့ဒီအထဲကကိုဝင်ဆောင်15ယောက်ကိုမီးဖွားပေးထားပြီးပါပြီဒါပေမဲ့လေချောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ကိုဝင်ဆောင်တွေကိုနေရာတွေခွဲပြီးခက်ခက်ခဲခဲမီးဖွာပေးနေရတယ်လို့စီကမ်းမှာကူညီပေးနေတဲ့တူနာပြုတ်ဆရာမနန်းလောင်ခန်းက RFA ကိုပြောပါဗျာ
လွတ်လပ်တလွတ်လွတ်မြောက်ကျွန်တော်ကဒီမှာကျွန်တော် PHC တသက်ဆေးရတသက်ပေါ့နော်အကယ်၍ရိုးရိုးမွေးတဲ့ခန်းကတသက်လေးဒီမှာလေတွဲရလေးကယ်၍ train လို့မရရိုးရိုးမရအောင်ဆိုကျွန်တော်ခွဲမွေးတဲ့နေရာတွေတွားရတာနည်းနည်းထပ်သွားရပါတော့
ဒီစီကမ်းမှာဆရာဝန်3ယောက်နဲ့တူနာပြုတ်ဆရာမ4ယောက်စုစုပေါင်း9ယောက်နဲ့လည်းပတ်နေပြီးပရိုက်တာအဖွဲ့တွေကလိုအပ်တာတွေကိုကူညီပေးနေတာပါလိုအပ်တဲ့ဈေးဝါးတွေကိုတော့မြို့ကန်အလှရှင်တွေအဝေးရောက်စေတနာရှင်တွေကပံ့ပိုးပေးတယ်လို့ဆိုပါတယ်တီဘောမြို့မှာဇူလိုင်လကနေဩဂုတ်လကုန်ထိလေချောင်းနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရက်သား20ကျော်တေဆုံးခဲ့ရပြီးဒဏ်ရာရတဲ့သူ50ကျော်ရှိခဲ့ပါတယ်ရှင
် RFA ရဲ့ညာပိုင်းအစီအစဉ်တွေဒီမှာပဲရန်နာပါစေကြည့်ရှုနားဆင်ကြသူအားလုံးစမ်းမရွှင်လန်းကြပါစေခင်ဗျာ